American သမ္မတ Donald Trump ဟာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားအများစုနေထိုင်တဲ့ Baltimore မြို့တော်နဲ့အဲ့ဒီဒေသကိုစားပြုထင်ရှားတဲ့စစ်တော်မှာ Alicia Cummings ကိုဥတီတိုက်ခိုက်မှုတွေဆက်လုပ်နေတာဖြစ်ပြီးဒါဟာလူမျိုးရေးခွဲခြားမှုတစ်ခုဖြစ်နေတယ်ထရန့်ကိုဝေဖန်သူတချို့ကပြောဆိုနေကြတာပါတတော်အမကမ်းမင်းစာသမရမိသားစုဝင်တွေအပါဝင်အင်ဂျီရောအရာရှိတွေဆက်တယ်မှုတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုရယူဖို့ကြိုးစားနေတဲ့အောက်တော်ရဲ့အင်အားကြီးရဲ့စောင့်ကြည့်ရေးနဲ့ပြုပြင်ထိန်းသိမ်းရေးကော်မတီတူတူဖြစ်ပါတယ်လူမဲအောက်တော်အမဖြစ်တဲ့ကမ်းမင်းစာဝေဖန်တိုက်ခိုက်နေပြီးတော့သူဟာရက်ဆက်ပြီးဗိုလ်ကျတဲ့သူဖြစ်နေတယ်သမားထရမ့်ကတိုက်ခိုက်ပြောဆိုနေတယ်လို့သူ့ရဲ့မဲဆန္ဒနယ်မြေဘယ်ဒီမျိုးဟာလဲရွှေရှားပွဲဖြစ်ပြီးတော့တွေ့တွေ့တောင်းချနေနေနေဖြစ်တယ်လို့ထရမ့်ကသူ့ရဲ့ Twitter ကနေတဆင့်တိုက်ခိုက်ပြောဆိုတာဖြစ်ပါတယ်။သမားကိုဝေဖန်နေသူနောက်တူဖြစ်တယ်။ Baptist တရားဟောဆရာလည်းဖြစ်ပြည်သူ့အခွင့်အရေးလှုပ်ရှားတဲ့ထင်ရှားသူ L. Sharpton ကိုလည်းထရမ့်ကတနင်္လာနေ့အစောပိုင်းမှာပဲ Twitter ကနေတဆင့်အဖြစ်တင်ဝေဖန်ခဲ့တာပါ။ဘယ်ဒီမျိုးဟာရောက်နေတဲ့ L. Sharpton ကထရမ့်ဟာခလီးဆန်ဒီသူ့ကိုတရားရကတခုပြောတိုင်းပြန်ပြီးတုံ့ပြန်နေရှိကြောင်းခံနိုင်နေနေပြီးတော့ရင်းချက်မှုမရှိကြောင်းလူမဲတွေနဲ့အသားရောင်ရှိတဲ့လူမျိုးတွေပေါ်မှာအထူးသဖြင့်တိုက်ခိုက်ကြိုးဆိုလေးရှိကြောင်းဝေဖန်လိုက်တာပါတနင်္လာနေ့ညနေပိုင်းကထရမ့်ဟာဆင်းရဲမွေးတည်တဲ့မျိုးတွေကတရားဟောဆရာ20ခန့်နဲ့နှစ်နာရီကြာတွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံမှုတန်းသူစကားတိမ်မပြောဘဲပို့ပြီးတော့နားထောင်ခဲ့တယ်လို့အစီအစဉ်ကိုတက်ရောက်ခဲ့တဲ့အဖူAmerican တရားဟောဆရာနဲ့ဆိုင်ညပေါင်းဖွဲ့ဥက္ကဋ္ဌ Bill Owens ကပြောပါတယ်။အခုလိုတွေ့ဆုံမှုဟာကမ်းမင်းစုံမတိုက်ခိုက်ခြင်းတုံးကလေးကစီစဉ်ထားတာလည်းဖြစ်ပါတယ်။